ိုင်းနိုင်ငံမှာရှိတဲ့ဒီမြန်မာအလုသမားတွေကြားမှာပေါ့လေရွှေပြောင်းအလုသမားတွေကြားမှာငှက်ဖျားယောဂဖြစ်ပွားမှုနှုန်းကတိကျတိုးလာတယ်လို့ကြားရပါတယ်ခင်ဗျာအဲ့ဒါဆီယမတို့ဒီစေကန်းအခြေအနေနဲ့နှိုင်းရှင်ပြီးတော့ပြောပြပေးစီခြင်းပါတယ်ခင်ဗျာ
ငှက်ဖျားယောဂကတော့ဒီနယ်ကမှာရှိတဲ့ခြေုံခြေကန်းတိုင်းမှာပေါ့နော်အဓိကတွေ့ရတဲ့ပြဿနာပေါ့အဲ့ဒီထဲမှာမှဒီလူနာရဲ့20ရာခိုင်နှုန်း25ရာခိုင်နှုန်းလောက်ပါပေါ့နော်ဒါဆက်ဖြာယောဂတွေဖြစ်တယ်ကျွန်တော်ဒီနယ်ကမှာကျတော့လေလူဦးရေကအမြဲတိုးလာတာအခါကျတော့ဟိုဖြစ်ပေါ်နှုန်းတိုးလာတယ်လို့ပြောနေတဲ့ဆိုင်တော့ဒါအကြီးအတွက်တော့တိုးလာတာပေါ့ဒီရွှေပြောင်းလို့များလာတယ်လို့ဒီရွှေပြောင်းလည်းလူတူများလာလေးလေးဒီယောဂဖြစ်သွားတဲ့လူဦးရေရတော့များတယ်ပြောတယ်ဒါပေမဲ့ဖြစ်ပေါ်နှုန်းများတယ်ဆိုတာမျိုးတော့ကျမတို့အတွက်တို့တော့ကပ်ဆက်ချလို့မရဘူးနောက်တစ်ခုကတော့ဒီနှစ်ဖြာဖြစ်တဲ့လူနာကိုကြည့်မယ်ဆိုရင်တော့ကျမတို့ဒီရွှေပြောင်းအလုပ်သမားလို့ဆိုတာနဲ့ဆိုင်ရင်တော့ကျမတို့ဒီနှစ်ဖြာယောဂရှစ်ပွားမှုတွေကဒီနေ့စမှာဟိုဘက်ဒီဘက်ကူးပြီးတော့အလုပ်လုပ်တဲ့လူတွေကမှပိုဖြစ်တယ်လို့ပြောလို့ရတယ်။ထိုင်းနိုင်ငံမှာဟိုအကြိုက်ရောက်နေပြီးတော့ဆက်ယုံလို့ယုံမှဆိုတာမျိုးတော့မဟုတ်ဘူးပေါ့။မတောင်ရဲမှာလှုပ်လိုက်ဟိုဘက်ကံကူဒီဘက်ကံကူဆိုတော့ကူပြီးတော့လှုပ်လို့ရတဲ့လူတွေကြာမှဖြစ်တယ်။နောက်တော့ဒီလူစိတ်တွေပေါ့လူစိတ်တွေဆိုတာလည်းအလိုနဲ့စမှာရှိတဲ့တောင်ရဲတွေစစ်လုံငန်းတွေမှာလှုပ်တဲ့လူတွေပို့ဖြစ်တော့ထိုင်းနိုင်ငံရောက်လို့လည်းပြောဖို့ခက်တယ်လေ။သူတို့ကဒလတစ်ခါနေရရွှေ့ပြောင်းမှုတွေလည်းရှိရှိရှိနေတော့ပေါ့။ဆိုတော့အလိုရွှေ့ပြောင်းနေတဲ့ပုံမှန်ပြီးကန်းတဲ့ထိုင်းဘက်နဲ့ရွှေ့ပြောင်းနေတဲ့အုပ်စုတွေမှာပို့ပြီးတော့အဖြစ်များတယ်လို့ပြောလို့ရတယ်။နောက်တစ်ခုကတော့လူနာတွေပေါ့ကျွန်တော်တို့ခြေကမ်းမှာပြောင်းလာတဲ့လူနာတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ရွှေ့ပြောင်းလို့ဒီမှာပဲမဟုတ်ပါဘူး။ဒီမှာပြည်ထဲကနေပြောကူလာပြီးတော့ခြေလာကူတဲ့လူတွေကလည်း90ရာခိုင်နှုန်းလောက်ရှိတဲ့အခါကျတော့ရွှေ့ပြောင်းလို့ဒီမှာရေလို့တော့သက်သက်မမဒီခက်ဖြာတိုးလာတယ်တော့ပြောမရပါဘူး။ဒီတွင်မှာလူတွေခြေလာကူကြလဲပါတယ်လို့။ငယ်စတဲ့ဒီတွင်မှာရွှေ့ပြောင်းပြီးတော့ဟိုဘက်ကကူဒီဘက်ကကူနေတဲ့လူတွေမှာပို့ဖြစ်လို့များတယ်လို့ပြောလို့ရတယ်။
အခုဒီနယ်စပ်ကကျန်းမာရေးစောင့်ရှောက်မှုအခြေအနေအားနည်းလို့အခုလိုဒီယောဂဖြစ်ပွားမှုတွေတိုးလာတယ်လို့ရောသုံးသပ်လို့ရလားခင်ဗျာ
ကျန်းမာရေးစောင့်ရှောက်မှုအခြေအနေကတော့လက်ရှိရှိနေတဲ့ခြေုံခြေခံတွေနဲ့ဒီရောက်လာတဲ့လူဦးရေအစ်စ်တွေနဲ့မလက်လက်မမြင်မှုတွေတော့အများကြီးရှိတာပေါ့လူကတနေ့တခြားများလာတာနဲ့အတူပေါ့နော်သူလူစိတ်ဆိုတော့သူတို့ကခြေုံခြေခံတွေကိုပြနေရမှာရှိလဲလို့ထဲသွားမလဲဆိုတာတွေမသိတာတွေလည်းအများကြီးရှိတယ်နောက်တစ်ခုကတော့ဆုံးချွေးရပါပါစကားရလက်လမ်းမမီတဲ့အခါကျတော့လေဆေးရုံဆေးကန်းကိုနောက်ကျမှရောက်လာတာတော့လေရှိတဲ့အခါကျတော့အဓိကတော့ဒီယောဂဖြစ်ပေါ်မှုများတယ်ဆိုတာတော့ဒါလူဦးရေရွှေ့ပြောင်းမှုများတယ်ဆိုတာပေါ့ပါပဲအဓိကအခြေခံပါလေနောက်တစ်ခုကတော့ဆေးရုံဆေးကန်းလက်လမ်းမမီနိုင်ဘူးဆိုတာကလည်းဟိုတရားဝင်ဝင်ရောက်လာတာအခြေအနေမျိုးမဟုတ်ပဲလေတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်လေသူတို့ကဒီဆေးရုံဆေးကန်းကိုလာဖို့အတွက်ဆုံးချွေးရအခက်အခဲတွေနဲ့လက်မဆက်တွေအခက်အခဲတွေကြောင့်ဆေးရုံနောက်ကျမှရောက်လာတာလည်းရှိတယ်လေ
ကျမတို့မေရောစေကမ်းမှာပေါ့လေအခုလက်ရှိငှက်ဖျားယောဂနဲ့တက်ရောက်ကုသနေတဲ့လူနာအကြံပြုဘလောက်လောက်များရှိပါသလဲခင်ဗျာ
ငှက်ဖျားယောဂကတော့ပုံမှန်ကတော့တစ်လကို300လောက်ရှိတယ်ဒါမျိုးအခုလိုမျိုးမိုးတွင်းကာလဆိုရင်တော့ဟော600 900လောက်အထိတက်သွားနိုင်တယ်ပေါ့
မိုးတွင်းလည်းနီးပြီဆိုတော့ငှက်ဖျားယောဂဖြစ်ပွားမှုတွေထပ်ပြီးတိုးလာတဲ့သဘောရှိတာပေါ့
ကျမတို့မေလတွေကစပြီးတော့ဒီငှက်ဖျားယောဂစတွေ့ရပြီမေဂျွန်ဇူလိုင်ဩဂတ်ပေါ့နော်ဒါအများဆုံးပေါ့ဒီကနေ့လည်းဒီကျော်လောက်မှစတယ်အများကြီးကတော့ဒီခက်ဖြာယောဂဖြစ်ပွားတဲ့အထူးပေါ့နော်ပို့ပြီးတော့ဖြစ်တဲ့အချိန်ကာလနှစ်ချိန်ပေါ့တစ်ချိန်ကတော့ဒီမူဥ္ဇာတေမိုးတွင်ကာလဖြစ်ပြီးတော့တစ်ချိန်မှတော့ဒီဆောင်းတွင်ထဲမှာဖြစ်တဲ့ဆိုတော့ဒါဖြစ်လေးဖြစ်ထားရှိတဲ့အခြေအနေပဲပေါ့
အခုလက်ရှိအနေအထားအရပေါ့ဆရာမရေလက်ရှိတွေ့ကြုံရတဲ့အခြေအနေအရငှက်ဖြာယောဂဖြစ်ပွားမှုတွေရော့ကျသွားအောင်ပေါ့လေဆရာမအနေနဲ့ဘယ်လိုသုံးသပ်မိပါသလဲခင်ဗျာ
နှစ်ချာကကွေရေးကိစ္စတွေနဲ့ဒီခြေုံခြေခံတွေမှာတက်ခွဲခံနေတဲ့ခြေဝါအလုံးလုံးတော့ရှိဖို့ပေါ့နော်။နောက်တစ်ခုကခြေုံခြေခံကိုအချိန်မီရောက်လာနိုင်တဲ့နည်းလမ်းတွေပေါ့။တခြားကကွေရေးလုပ်ငန်းဆိုတာတော့ဒီချင်းတော်ထောင်အိတ်တာတို့ဒီပတ်ဝန်းကျင်တန်းရှင်ဆိုတာမျိုးတို့ပေါ့နော်။ဆိုတော့အဲ့ဒီခက်ပြားနဲ့ပတ်သက်တဲ့အသိပညာပေးမှုတွေပေါ့ကျေကျေကျေလောက်တာတို့ပေါ့နော်။ဆိုတော့ခက်ပြားယောဂတက်ချက်ရေးဆိုတာကတော့လူတူရဲ့ပါဝင်လှုပ်ရှားမှုတွေနောက်တော့ဒီပညာပိုင်းဆိုင်ရာသွန်ပို့မှုတွေရောအဲတက်ချက်ရေးဆိုတာလည်းဒါတစ်နှစ်တည်းလုပ်ရတဲ့ကိစ္စမျိုးမဟုတ်ဘဲနဲ့ဟိုရှိရှိဒီဇိုင်းမမလုပ်ပြီးတော့လူဦးရေတွေကိုဟိုစနေတကျစစ်တမ်းကောက်ယူတဲ့လုပ်ငန်းမျိုးတွေယောဂဖြစ်ပေါ်မှုအဆက်အစပ်တွေကိုစနေတကျဆောင်ကြည့်လေ့လာနိုင်တဲ့စနစ်တွေရှိမှပဲဒါခက်ပြားယောဂတက်ချက်ရေးဆိုတာအောက်မှာဖြစ်တယ်
နောက်တစ်ခုကဒီနယ်စပ်ကိုတရားမဝင်အလုပ်လုပ်ဖို့ဒီထိုင်းနိုင်ငံကိုရောက်လာတဲ့အသေးရောက်ကစားပေါ့နော်မြန်မာနိုင်ငံသားတွေပေါ့ဆီယမအနေနဲ့ဒီလိုငှက်ဖျားယောဂနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပြုချက်တွေပေးခြင်းပါသလဲခင်ဗျာ
ဟုတ်ပြာယောဂကကွေရေးနဲ့ပတ်သက်တဲ့ဒီစာကောင်းစာရွက်တွေကိုလက်ခံမိနိုင်မှုတော့လိုတာပေါ့အထူးသဖြင့်တော့ထက်ပြာယောဂပဲသေးအောင်မှခုလေတို့ထက်ပြာယောဂရဲ့လက္ခဏာတွေကဘယ်လိုရှိလဲတို့ပြီးတော့မှဒီထက်ပြာယောဂကြောင့်ဖြစ်တဲ့နောက်ဆက်တွဲကိစ္စတွေပြဿနာတွေဘယ်လိုရှိလဲဆိုတာကိုအလေးလာသိနိုင်တဲ့အခွင့်အမ်းတွေရဖို့ဆိုတာကြတော့ကျွန်တော်တို့ကသူတို့ရဲ့လုပ်ငန်းခွင့်တွေရဲ့အထူးကိုပေါ့နော်ဒီပညာပေးလုပ်ငန်းတွေလုပ်ဆောင်နိုင်ဖို့ရောနောက်တစ်ချိန်ထဲမှာပဲဒီယောဂလက္ခဏာတွေ့ရင်သေယုံကိုအချိန်ကြီးပို့ဆောင်နိုင်တဲ့စနစ်ဒီ society ပို့ဆောင်နိုင်တဲ့စနစ်တွေရှိဖို့ပေါ့နော်ပြီးတော့ဒီခြေွာအတူတွေကလည်းရှိနေနိုင်တဲ့အတွက်ကြောင့်ဒီခြေတွေကိုဝယ်ယူသုံးဆွဲတဲ့အခါမှာကိုယ်ဟာကိုယ်ဝယ်ယူသုံးဆွဲတာမျိုးမဟုတ်ဘဲနဲ့ယောဂသမတ်ချက်တွေစပွေးမှသုံးဆွဲမယ်ဆိုရင်တော့ဒါတိတိယောက်ကူတာနိုင်မယ်ပေါ့သို့တော်လည်းတွေ့ရတဲ့ဟန်တာတွေကတော့အစ်စ်ရောက်လာတဲ့အခါကျတော့ဖာသာစကားလုံးချုပ်ရေးကြောင့်ဖြစ်စီနောက်သူတို့နေတဲ့နေရာကတော့ဆက်မရေးဌာနတွေအနာပဲလက်ဆက်မမိနိုင်တဲ့တောင်ရတဲ့ဒီမှာနေကြတဲ့အခြေအနေမျိုးဖြစ်တယ်။နောက်တော့စာပါစကားရလဲသူတို့အကျော်မဝင်တဲ့အခါကျတော့အများအားဖြင့်တော့ဒီလိုတဲ့အနောက်မှာရှိနေတဲ့လူကတော့အောက်စုကကျတော့ဒါဆက်မရေးဆိုင်ရာသတင်းအချက်လက်တွေလက်နက်မှုတစ်စုံတည်းရှိမယ်လို့လို့တောင်ရတဲ့ဒီမှာရှိတဲ့သူတွေကတော့ပုံတော့ဆက်ခဲပါတယ်။
ဆက်မရေးကျေးဇူးတင်ပါတယ်နော်
။ဟုတ်ကဲ့